of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေတော်တာရှင်များရှင်2018ခုနှစ်မေလ20ရက် VOA American အသံရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမများသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်။ Texas ပြည်နယ်အထက်တန်းကျောင်းပြစ်ခတ်ခံရမှုအတွင်းသေဆုံးသူ10ဦးရှိခဲ့ပြီးဒဏ်ရာရသူကတော့13ဦးထိတိုးလာတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်။ Bangladesh မြန်မာနယ်စပ်မှာခိုးလုံနေကြတဲ့ Rohingya ဒုက္ခသည်တွေထွက်သွားဖို့မြန်မာအာဏာပိုင်တွေကကြေညာနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုသားညုံနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တော်တာရှင်တွေနားဆင်ကြရမယ်တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းလွှာမှာတော
့မိုင်ဘုံသမီးမီတဲ့ခိုင်ကလေးရသေးတယ်ဗောနော်အသက်ရှင်နေမှကလေးမှာဆောင်းကောင်းလေးကွဲတယ်ဗောနော်အဲဒါကညတော့သူက ICU ဆမ်းမှာရှိနေကြုံပဲဗောဟုတ်ကဲ့ဟာအဲ့ဒီပေါ်ထားပတ်တာမှာတို့က
ထိုင်းနိုင်ငံမဲဆောက်နီးမှာနေတဲ့ကလေးတစုဟာမြန်မာဘက်ကိုသွားပြီးမှုရှဖွေရာကနေမိုင်းနှင်းမိခဲ့ပြီးတေဆုံးဒဏ်ရာရတွေဖြစ်ဒဏ်ရာရတာတွေဖြစ်ခဲ့တဲ့အကြောင်းကိုပြောပြသွားတာပါအပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင္ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်စန်တာဖေးအထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ13ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူစန်တာဖေးလူမှုအတိုင်းဝိုင်းချမှာဝန်내ကြေကွဲနေကြပါတယ်။လွှတ်တော်မှာရန်ဒီဝက်ဘနာကတော့စီးလုံးညီညွတ်မှုနဲ့အထူးတကားကြော်လွှားကြဖို့မနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Texas ပြည်နယ်စန်တာဖေးမြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုတော့ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲထားပါပြီ။တနက်နေ့ဝင်ပစ်သူက Dimitrio Pagoras ဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးတောက်ချာနေ့မနေ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့တန်းပြတ်ရှိထားသူရဲ့နေအိမ်ကားတစ်စင်းနဲ့ပြစ်ခတ်မှုဖြစ်တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာလက်လုံဘုံတလုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Grash Airport ကပြောပါတယ်။အခုအခါမှာတော့လူသားမှုဆွဲချက်နဲ့ဖမ်းဆီးထားတဲ့ Pagorius ကကနေဦးတုံးကတော့ကြောက်မှတနက်နဲ့ဝင်ပစ်ပြီးရင်သူ့ကိုယ်သူတတ်တည်ဖို့ရည်ရွယ်ခဲ့ပေမဲ့ကိုကိုကိုတတ်တည်ရဲတဲ့တတ်တိမရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်မှာရဲတပ်ဖွဲ့ကပြောတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။
ကျူဘာနိုင်ငံမှာတောက်ချာနေတုန်းကလင်းပြတ်ကျခဲ့ပြီးတော့လင်းပေါ်ပါတဲ့တစ်ဆုံသွားတဲ့သူတွေအတွက်တနင်္ဂနွေလုံးခြေခွဲဝမ်းနည်းမှုအဖြစ်နှစ်ရက်တာသတ်မှတ်ထားပါရယ်တောက်ချာနေတုန်းကလင်းပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ဆီကိုကခီးတဲ့အချို့ပါဝင်လူပေါင်း109ဦးတစ်ဆုံခဲ့ရပါရယ်အသက်ရှင်ကျန်ရစ်တဲ့3ဦးဟာလည်းပြင်းထန်တဲ့ကိုတင်အားရထားပြီးတော့ဆေးရုံမှာကုသနေရပါရယ်လင်းပေါ်ကမှတ်တမ်းတင် Black Box တလုံးကိုရှာဖွေတွေ့ရှိထားပြီးတော့အဲ့ကနေပြီးတော့လင်းဘာကြောင့်မလို့ပြတ်ကျကြလဲဆိုတာကိုအဖြေထုတ်နိုင်လိမ့်မယ်လို့ယူဆပါရယ်39နှစ်တက်တန်းရှိတဲ့737 Boeing လေယာဉ်ဟာမြို့တော်ဟာဗာနာကနေပြန်တက်ပြီးတော့မကြာခင်လေးမှာပဲညာဘက်ကိုရုတ်တရက်လမ်းကြောင်းပြောင်းသွားပြီးတော့မိခိုရီနဲ့အတူပြတ်ကျသွားတာလို့မျက်မြင်တွေက AP သတင်းဌာနကပြောပါတယ်။လေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီကတော့အမေရိကန်နဲ့ကျူဘာသက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်လမ်းညွှန်မှုတွေနဲ့အတူဒီစုံစမ်းဆွဆွေးမှုတွေကိုကူညီနိုင်ဖို့အတွက် Boeing ကုမ္ပဏီရဲ့နည်းပညာဆိုင်ရာအကူအညီပေးရေးအဖွဲ့တစ်ဖွဲ့ဆင်လွတ်ဖို့သူတို့အသင့်ရှိတယ်လို့ပြောပါတယ်။ကျူဘာနိုင်ငံ The Cubania D Aviation လေကြောင်းလိုင်းလေယာဉ်ဟာအရှိကျူဘာမှာရှိတဲ့ Hogan မြို့ကိုသွားဖို့အတွက် Havana ကနေပြီးတော့ထွက်ခွာစဉ်ပြတ်ကျသွားတာဖြစ်ပါတယ
်။ Syria နိုင်ငံ Damascus မြို့တော်အနီးကသဘုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေ Islamic အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေကြောင်း Syria ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ယာမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆလို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပျောက်ရွှေ့ပေးနေတာလို့ဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။တိုက်ခိုက်သမားတွေနဲ့သူတို့မိသားစုတွေကိုတင်ဆောင်လာတဲ့ခီးသည်တင်ကားတွေမြို့တော်အရှိတ်ဘက်စီးရီးယားတဲကန်တရာဘက်ကိုဦးတည်သွားနေကြပါတယ်။ ဒီဒေတာကတော့ဆီးရီးယားနောက်ပိုင်းဒေတာတလောအတွင်းတဘုံထရာနောက်ဆုံးဒေတာလည်းဖြစ်တယ်လို့ Reuters သတင်း Agency ကဖော်ပြထားပါတယ
်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလုံငွေပြနေတဲ့ကိစ္စကိုတိတိသားရှော့ချနိုင်ဖို့ခြေလှမ်းရတွေအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့နှစ်ဖက်စလုံးကပြောပါတယ်။တရုတ်နိုင်ငံဘက်ကမမျှတတဲ့ကုန်သွယ်ရေးလှုပ်ဆောင်မှုတွေကြောင့်တရုတ်ကရောင်းချတာဓာတ်ကိုအမေရိကန်ကအတော်လေးပိုဝယ်နေရတဲ့သဘောဖြစ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲလိုက်ပြီးတော့နှစ်ဖက်အစိမ့်မြင့်ကူစလေတွေဝါရှင်တန် DC မှာဆွေးနွေးခဲ့ပြီးနောက်ဒီကြေညာချက်ပေါ်ထွက်လာတာပါ။နှစ်နိုင်ငံကုန်သွယ်ရေးမညီမျှမှုတွေကိုရှော့ချဖို့တရုတ်ဘက်ကအမေရိကန်ရဲ့ဝန်ဆောင်မှုနဲ့ကွန်ပျူစီတွေကိုတိုးမြှင့်ဝယ်ယူသွားမယ်လို့ကတိပေးလိုက်ပါတယ်။အသေးစိတ်အစီအစဉ်တွေရေးဆွဲဖို့အတွက်အမေရိကန်ကူစလေအဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုတွားရောက်မယ်လို့လည်းအမေရိကန်သမ္မတအိမ်ပြီးတော့ကြေညာချက်မှာဖော်ပြပါတယ်။ညာနာပစ္စည်းပိုင်ဆိုင်မှုကိုအကာအကွယ်ပေးဖို့ရည်ကြီးတယ်ဆိုတဲ့အချက်နဲ့နိုင်ငံကုန်သွယ်ရေးမှာဒဏ်ညူညီများမှုရှိဖို့နှစ်ဖက်စလုံးကဆောင်ရွက်သွားကြမယ်လို့လည်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြပါရယ်အထက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်လွှတ်တော်မတ်ချော့ချူမာကတော့ဒီကြေညာချက်ဟာအပေါ်ရန်အနည်းငယ်ကိုသာဖော်ပြထားတယ်လို့ဆိုပါရယ်အမေရိကန်ကုမ္ပဏီတွေဘက်ကအမေရိကန်နည်းပညာနဲ့စီးပွားရေးလှုပ်ဝှက်ချက်တွေကန့်သတ်မှုတွေကိုမလုပ်ဘူးဆိုတော့မှသူ့ရဲ့ဈေးကွက်ထက်ကိုအမေရိကန်ကိုပေးဝင်မယ်လို့မကြမကြာပြောနေတဲ့အကြောင်းအထက်လွှတ်တော်အမတ်ချော့ချူမာကပြောပါရယ်အမေရိကန်ပစ္စည်းတွေကိုရေတူဝယ်ယူသုံးစွဲတဲ့သဘောနဲ့တော့ဒီပြဿနာကိုရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါရယ်ခင်ဗျာ
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနေဆက်မှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ခွာသွားဖို့မြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေကအသံချဲ့ဆက်တွေနဲ့ကြေညာနေတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကမြေပေါ်မှာဒုက္ခသည်6000လောက်ရှိနေကြပါတယ်။မနေ့စနေနေ့ကစပြီးမြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေဘက်ကအသံချဲ့ဆက်တွေနဲ့ကြီးညာနေတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့အထိထပ်ခါတလဲလဲကြီးညာနေတဲ့အကြောင်းမြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေရဲ့ကြီးညာချက်ကြောင့်လူတွေကြားမှာလဲစိုးရိမ်နေကြတယ်လို့နယ်စပ်မြေပေါ်မှာနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ခေါင်းဆောင်တဦးဖြစ်တဲ့မိုဟာမက်အာရစ်ကပြောပါတယ်။ဒုက္ခသည်တွေကိုဘင်္ဂလီတွေလို့ခေါ်ဝေါ်ပြီးမြမတရားစီရင်ရေးအောက်မှာရှိတဲ့ဒေတာကနေထွက်သွားဖို့ဒါမှမဟုတ်ရင်တရားစွဲခံရမယ်လို့ဗမာရိုဟင်ဂျာဘာသာစကားတွေနဲ့သတိပေးကြေညာနေတဲ့အကြောင်းပြောပါတယ်ဒေတာဆရာဘင်္ဂလားဒေ့ရှ်နေသားဆောင်တက်ကဒုတိယပိုမှုကြီးမန်ဇူရဲဟာဆန်ခန်းကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်ဒုက္ခသည်စခန်းကြီးမြမနေဆက်တလျှောက်ကတစ်ပင်တွေမှာအတန်ချက်ဆက်တွေချီပြီးသတိပေးကြီးညာနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်အတွက်သဘောတူထားပေမဲ့လို့လည်းကြန့်ကြာနေပါတယ်။ဌာနေပြန်ရေးလုပ်ငန်းစဉ်ကြန့်ကြာနေရတဲ့အပေါ်မှာလည်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်ဖို့နေကြပါတယ်ရှင်
။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးဆက်ပြီးတော့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးတနင်္ဂနွေနေ့ကဆက်ပြီးဆွေးနွေးနေပါတယ်။စင်ကာပူနိုင်ငံမှာလာမဲ့ဂျွန်လ၁၂ရက်နေ့ကျလို့ရှိရင်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ရဲ့နှစ်ဦးရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဖြစ်လာပြီးမှမြောက်ကိုရီးယားဘက်ကလှုပ်လာနိုင်ခြေရှိတဲ့အတားအဆီးတွေကိုအကောင်းဆုံးဘယ်လိုမျိုးရင်ဆိုင်ကင်တွယ်မလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့နှစ်ဦးမိနစ်20ကြာတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာပါလာမဲ့ဂျွန်လထိပ်သီးဆွေးနွေးပွဲဟာနှစ်နိုင်ငံကောင်ဆောင်တွေအတွက်ပထမဆုံးအကြိမ်ဖြစ်လာမဲ့အစည်းအဝေးပါမြောက်ကိုရီးယားဘက်ကမကြာသေးခင်ကာလတုန်းကလှုပ်ရှားလှုပ်ဆောင်မှုတွေကိုခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲပြန်ကြားရေးအတွင်းဝင်ယုံယောင်ဂျန်ကပြောပါရယ်သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်းတို့နှစ်ဦးဟာလာမယ့်အင်္ဂါနေ့ဝါရှင်တန် DC မှာတွေ့ဆုံကြဖို့လည်းရှိနေပါရယ်တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူးပေါင်းစီလေးချင်းမှုဟာကျူးကျော်ရန်စားဖို့ပြင်ဆင်ထားတာဖြစ်တယ်ဆိုပြီးတော့ဒီလေးချင်းမှုကိုဆက်လုပ်နေမယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကဂျွန်လထိပ်သီးဆွေးနွေးပွဲမှာပါနိုင်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့သတင်းပတ်တုန်းကချင်းချောက်လာပါရယ်ဒါအပြင်တောင်ကိုရီးယားမှာ2016ခုနှစ်ကလေးကရှိနေတဲ့မြောက်ကိုရီးယားစားသောက်ဆိုင်အလုပ်သမား12ဦးကိုလည်းပြန်အပ်ဖို့မြောက်ကိုရီးယားချက်ချင်းဖွဲ့ကတောင်းဆိုနေပါတယ်။ဒီအမျိုးသမီးတွေကိုပြန်လွှတ်ပေးခြင်းအဖြစ်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းဖို့အတွက်တောင်ကိုရီးယားဘက်ကဘလောက်လူလူလာလာရှိတယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ကဒီမြောက်ကိုရီးယားဘက်ကအမျိုးသမီးတွေကိုပြန်ပြီးဆွဲထားတာဆိုပြီးတော့မြောက်ကိုရီးယားကဆွဆွဲပါတယ်။ဒါမှမဟုတ်ဒီအမျိုးသမီးတွေဟာသူတို့ဆန္ဒနဲ့သူတို့တောင်ကိုရီးယားမှာလာပြီးတော့ခြေချသူတွေဖြစ်တယ်လို့တောင်ကိုရီးယားဘက်ကခိုင်မာပြောနေပါတယ်။
ဗနီဇွဲလားသမ္မတနီကိုလတ်မာဒူရိုကဒုတိယ6နှစ်သက်တမ်းအတွက်ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပါတယ်။ဒီရွေးကောက်ပွဲကအာနာရှင်ကိုနန်းတင်တဲ့ပွဲဆိုပြီးအတိုက်ခံတွေကသပိတ်မှောက်ထားသလိုနိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းအများအပြားကရှုတ်ချပြောဆိုနေကြပါတယ်။တချင်ကကမ္ဘာထိပ်တန်းရေနံထုတ်လုပ်တဲ့ဗနီဇွဲလားနိုင်ငံမှာရေနံထုတ်လုပ်မှုကျဆင်းငွေကြေးဖောင်းပွားမှုဆန္ဒရိုက်ခါရှားပါမှုတွေနဲ့ပဋိပက္ခတွေကြီးထွားနေပေမဲ့လို့လဲသမ္မတမာဒူရိုရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။သမ္မတမာဒူရိုရဲ့အဓိကပြိုင်ဘက်ကတော့ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖယ်ကွန်ဖြစ်ပါတယ်။ဒါပေမဲ့လည်းအေဝန်ဂေလီအသင်းတော်ရဲ့သင်းအုပ်ဇေဘီယာဘာတူစီကလည်းမာဒူရိုကိုဆန့်ကျင်တဲ့ဒုတိယမြောက်ကိုယ်စားလှယ်အဖြစ်ရှင်းပြနေတာကြောင့်ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖယ်ကွန်အနိုင်ရရေးကိုအထိနာစေပါတယ်။မာဒူရိုအနိုင်ရမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကရေနံအပေါ်တန်းခတ်ပိတ်ဆို့မှုအပါအဝင်တန်းခတ်ပိတ်ဆို့မှုတွေပိုပြီးဖြစ်လာနိုင်တယ်လို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းပိုပြီးတော့များလာနိုင်ပါတယ်ရှင်
။အမေရိကန်ပြည်သူဟာဝိုင်ပြည်နယ်ကကီလာဝေးမိတော်ကနေပြီးတော့စီးထွက်လာတဲ့ချော်ရီကြောင့်အရေးပါတဲ့အဝေးပြေးလမ်းမကြီးပိတ်သွားနိုင်တဲ့အနေအမှာရှိနေပါတယ်။မိတော်ပောက်ကွဲမှုကြောင့်ဖြစ်လာတဲ့အကြောင်းကြီး22ခုတည်းကနှစ်ခုနဲ့ရှင်းရရှိနေတဲ့အဝေးပြေးလမ်းမကြီးကိုတော့ကန်ယူဒါမှတည်ထိုင်သူတွေအတွက်ထွက်ပေါက်လမ်းကြောင်းဖြစ်နေပါတယ်။အမေရိကန်ဘူမိဗေဒတိုင်းလာရေးဌာနကကောင်းကင်ကနေပြီးတော့ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အရှိမျောက်ဖက်ကိုခက်မြမြန်စီးစင်းလာနေတဲ့ချော်ရီတွေကတနအီကို290မီတာနှုန်းရှိနေတာတွေ့ရပါတယ်။ချော်ရီစီးစင်းမှုကသမုတ်တရားကနေပြီးတော့ 1.4 ကီလိုမီတာလောက်အဝေးမှာလို့လည်းသိပ္ပံပညာရှင်တွေကပြောဆိုပါတယ်။အကြောင်းကြီးတစ်ခုကနေပြီးတော့ချော်ရီတွေပန်းထွက်နေတာကမီတာ100လောက်အမြင့်ရှိတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။အိမ်လေးလုံးထပ်ပြီးတော့ဖြတ်စည်းပြီးဖြစ်တဲ့ဒီချော်ရီတွေကဒီနှုံးဒီလန်းကြောင်အတိုင်းဆက်ပြီးတော့စီးစင်းနေမယ်ဆိုရင်တော့အမှတ်139အဝေးပြေးလမ်းမကြီးကိုဒီညမှာပဲဖုံးလွှမ်းသွားမယ်လို့ Big Island KI ရဲ့ရပ်ဖက်ကာဝေးဌာနကပြောဆိုပါတယ်။ဒီအဝေးပြေးလမ်းမကြီးတွေပိတ်သွားရင်တော့ထွက်ပေါက်လမ်းကြောင်တစ်ခုရှိရတဲ့2014ခုနှစ်တုန်းကချော်ရီနဲ့ပိတ်ခဲ့တဲ့လမ်းတစ်ခုကိုဖွင့်နိုင်ဖို့အတွက်အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။လမ်းတွေထပ်ပြီးတော့ပိတ်လိုက်ရင်တော့မဖြစ်မနေရွှေ့ပြောင်းကြဖို့ကိုလည်းဟာဝိုင်ပြည်နယ်ရဲ့အမျိုးသားအဆောင်တက်ကသတိပေးထားပါတယ်ချော်ရီကြောင့်မလို့စောက်အောင်40ပျက်စီးခဲ့ရတဲ့ရက်ကွက်နှစ်ခုကလူပေါင်း2000လောက်ကိုတော့ဘေးလွယောက်ကိုရွှေ့ပြောင်းပေးခဲ့ရပါတယ
်ကိုကိုနိုင်ငံမှာတော့ Ebola virus ကူးစက်ဖြစ်ပွားမှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာတဦးထပ်ပြီးသေဆုံးရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်ကိုကိုနိုင်ငံအနောက်မြောက်ပိုင်းအီကတ်တဲပြည်နယ်မှာ Ebola virus ကူးစက်ဖြစ်ပွားမှုမှာသေဆုံးသူ26ဦးထိရှိသွားပြီဖြစ်ပါတယ်
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံတခရိုင်မဲဆောက်အနီးဖုတ်ဖမြို့နယ်ဝေါ်လေကြေးရွာမှာနေထိုင်တဲ့မြမကလေးတွေပါဝင်တဲ့ကလေးတွေဟာမြမပြည်ဘက်မှုသွားရှာရင်းနဲ့လက်နက်ကင်အဖွဲ့တွေထောင်ထားတဲ့မိုင်းနင်းမိလို့တဦးသေဆုံးပြီးတဦးဒဏ်ရာပြင်းထန်စွာရတာကြောင့်ဖုတ်ဖမြို့နယ်ဆေးရုံမှာအရေးပေါ်ကုသမှုခံယူနေရပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံတက်ခရိုင်ဖုတ်ဖမြို့နယ်မှာရှိတဲ့ဝေါ်လေကြေးရွာဆိုတာကတော့ထိုင်းနဲ့မြန်မာနယ်စပ်မှာနှစ်ဖက်လုံးမှာရှိနေတဲ့ကြေးရွာပါ။မြန်မာဘက်ကတော့ကရင်ပြည်နယ်ဝလီဒေသဖြစ်ပြီးအရင်တုန်းကတော့ DKBA ကရင်လက်နက်ကိုင်အဖွဲ့တွေစုမိုးထားတဲ့နေရာလေးဖြစ်ပါတယ်အခုခါမှာတော့အဲ့ဒီနေရာကို DKBA တပ်တွေအပြင်မြန်မာတပ်တွေရဲ့လက်အောက်ခံနေကြောက်ောက်တပ်တွေကရင်လက်နက်ကိုင်တွေတွာလာလှုပ်ရှားနေတဲ့နေရာလေးဖြစ်ပါတယ်မေလ19ရက်နေ့ကတော့ထိုင်းဘက်ကမှနေတဲ့ကလေးတစုဟာမြန်မာဘက်ကိုတွာပြီးမှုရှာဖွေရာကနေမိုင်းနှင်းခဲ့ပြီးတေဆုံးဒဏ်ရာရတာတွေဖြစ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတဦးကပြောပြပါတယ
်မိုင်းပုံသမီးမိတဲ့ထိုင်းကလေးအသေးတော့ဘောနော်အသက်ရှင်နေမဆလေးမှာဆောင်းဆောင်းလေးကွဲတော့ဗောနော်အဲတရားများတော့အခုက ICU ခန်းမှာရှိနေကြုံပဲဗောဟိုသူတို့ကအဲ့ဒီဖဖပတ်ကမှာသူတို့ကူတော်ပြီးတော့သူတို့ဗာလဲမို့တော့ပို့ဗောဟိုပတ်ကံကူတော်လာအမ်ဗမာဗမာပြည်ပတ်ကံကူတော်တော့ဗောနော်မို့တော့ပို့ဗောမိုက်ဘုံတနီနီခလေးထိုင်းခလေးလာချက်ချင်းစီတော်လာဗမာခလေးလာချက်ရုံမှာလည်းပြန်ဆက်တယ်
ဒေသတွင်စစ်ပွဲတွေရှိနေတဲ့အတွက်လက်နက်ကင်တပ်တွေကလုံခြုံရေးအတွက်ချထားတဲ့ထောင်ထားတဲ့နင်းမိုင်းတွေဟာအဲ့ဒီဒေသမှာထောင်နဲ့ချီရှိနေပြီးလမ်းမဝင်ရောက်သူတွေနဲ့တရိတ်ဆန်တွေအတွက်ထိခိုက်မှုတွေကအများလို့လို့ရှိနေတတ်တာပါအချိန်လေးကြာလာတဲ့အခါမှာတော့မိုင်းတွေထောင်ထားတဲ့လက်နက်ကင်အဖွဲ့တွေတောင်မှကိုထောင်ထားတဲ့နေရာမြေပုံအသေးစိတ်ကိုတိဖို့အတွက်ခက်ခဲလာကြတယ်လို့ကိုထောင်ထားတဲ့မိုင်းကွင်းကိုပြန်နှင်းမိတဲ့ဖြစ်တွေလည်းရှိခဲ့ပါတယ်အဲ့ Adi data ha, popramyo nene mene chesai ma shi bi, nanangan jama, tai 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 muri machiao, chakan nia the kule pipare, Adi data ma ni tai jare duri miazuha, damoki in lumuri pijabi, nesada shama, hindi hiwe shapuida, chan sai durari net, at them winni da dunya pipare, durega de chogaro, tainang and ari yashi ta dunya pijabare, dipia bimaro, dore go dwala jimalopo, a kulumyo mine tapido nimi ma wo sore at dread.
ထိုင်ရနာပိုင်းတွေကတတိပေးမှုတွေထုတ်ပြန်ခဲ့ပါတယ်ရှင်ပြည်ဝင်မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ ပုံမှန်ကြည့်ရှုနေကြ မြန်မာနိုင်ငံရဲ့ HIV AIDS ယောဂါကာကွယ်ရေးလုပ်ငန်းတွေပြည်ပရဲ့ထောက်ပံ့ငွေကြေးတွေဖြတ်တောက်ခံနေရတာကြောင့်ပြည်တွင်းမှာငွေကြေးတက်နိုင်သူတွေအနေနဲ့ကူညီထောက်ပံ့ကြဖို့ HIV AIDS ဝေဒနာရှင်တွေကိုအကူအညီပေးနေသူတွေကပန်ကြားပါတယ်ကိုဇော်ဝင်းလိုင်တွေ့ဆုံမေးမြန်းထားပါတယ်
Okay
ဟုတ်ကျွန်တော်တို့တောင်းဝန်ခေကွန်ရက်ကတော့ဒီအဓိကအနေနဲ့ကတော့ဥစားပေးလူအုပ်စုတွေဖြစ်တဲ့ထဲကမှာအမျိုးသမီးလိန်လုပ်သားတွေရဲ့နောက်တစ်ခုကတော့မွေးစေ၃၀နိုင်တဲ့ဒီလူငယ်တွေပေါ့နော်သူတို့ရဲ့မြန်မာတိုင်းနိုင်ငံထဲမှာရှိတဲ့ဟိုလွှမ်းခြုံပြီးရမှာမျိုးနယ်၁၈မြို့နယ်မှာရှိပြီးရမှာအိရှာမီနယ်ပတ်သက်တဲ့ပညာပေးလုပ်ငန်းတွေစွမ်းဆောင်ရင်းမြစ်တင်ပေးတဲ့လုပ်
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအချိန်ပို့ရှိသူများအတင်ပေါ့နော် MPG အနေနဲ့ကတော့ကိုရင်ချိတ်ဆက်ပြီးတော့ကျွန်တော်တို့အချိန်ပို့ရှိတဲ့သူတွေအခြေသွင်းမြင့်ကျင်းခြင်းလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေလို့နောက်တစ်ခုကကျတော့ HIV နဲ့ဟိုစားပေါ့နော်ဟိုကာကွယ်တက်ဆီကာကွယ်လုပ်ငန်းတွေဝန်ဆောင်မှုတွေမှာပေါ့နော်ဒီဟိုဒီ National AIDS Program နဲ့တွဲပြီးတော့ကျွန်တော်တို့နေသိချွေးနေခြင်းလုပ်ငန်းတွေပေါ့နော်အဲ့ဒါတွေကိုလှုပ်ဆောင်ပေးနေပါတယ်နောက်အခြားကိုကျဆဆမှုနဲ့ဆိုင်တဲ့ကျွန်တော်တို့နောက်ရည်သွင်းပြည်မီတဲ့ဝန်ဆောင်မှုတွေရရှိဖို့အတွက်ကိုတော့အတိပေးတောင်းဆိုခြင်းလုပ်ငန်းတွေလုပ်ဆောင်နေပါတယ်ဗျာ
ဟုတ်ကဲ့အခုတို့အဖွဲ့တစ်ဖွဲ့ချင်းစီမှာဟိုကြုံတွေ့ရတဲ့အခက်အခဲတွေလည်းရှိမှာပဲလေဆိုတော့ကိုမျိုးမိထက်ကအရင်ရှင်းပြပါအောင်ဘလို့အခက်အခဲတွေများရင်ဆင်ရတယ်လဲ
သူပြင်းဒီ HIV နဲ့ပတ်သက်ပြီးရမှာလုပ်ငန်းတွေမှာပေါ့ဗောနော်ဒီခွဲခြားမှုတွေကတော့ပထမဆုံးမြန်မာနိုင်ငံမှာတော့ရှိနေတော့မယ်အဲအထူးသဖြင့်နောက်တစ်ခုကတော့ဒီလူငယ်တွေကြားထဲမှာပေါ့လူငယ်တွေကြားထဲမှာ Pride လုပ်ငန်းတွေတော့လှုပ်လာတယ်ဒီ HIV နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလူငယ်တွေရဲ့ပူးပေါင်းပါဝင်မှုကတော်တော်လေးကိုအားနည်းနေတယ
်ဟုတ်ကဲ့မဆိုင်ဟု
တ်ကဲ့ကျမတို့ဒီ HIV ကကွယ်ရေးလုပ်တဲ့လူတွေအတွက်ပေါ့နော်အခက်အခဲဆုံးလို့ပဲပြောလို့ရမယ်ဟာကဒီလုပ်ငန်းရှင်လို့ပြောတဲ့ KTV မာဆက်ကမန်နေဂျာတွေလုပ်ငန်းရှင်တွေရဲ့ HIV AIDS ကာကွယ်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်မှုအရင်အားနေတာကကျွန်တော်တို့အတွက်အစိတ်ခေါ်မှုတစ်ခုပါပဲအဲသူတို့ရဲ့အတွေးမှာက HIV ဒီအများအားလုံးနဲ့ဆိုင်နေဆိုတဲ့ဟာကိုမတွေးတဲ့အချက်ကလည်းစိန်ခေါ်မှုတစ်ခုပါပဲနောက်တစ်ခုကကျွန်တော်တို့အတွက်ပေါ့နော်ခွဲခြားနေခြားဆက်ဆံမှုတွေကလည်းအဓိကအခက်အခဲတစ်စုံတစ်ခုပါပဲရှင
်ကိုတော်ရထွန်းအဖွဲ့အနေနဲ့ရော ဒီအခုလို့လုပ်တဲ့လုပ်ငန်းတွေမှာဘယ်လိုအခက်အခဲတွေဆက်ဆံလဲပြောပါဦ
းကျွန်တော်တို့လက်ရှိလုပ်နေတဲ့ MPG နဲ့လုပ်တဲ့လုပ်ငန်းတွေမှာလည်းအဓိကတော့ဟိုကျွန်တော်တို့ခွဲခြားဆက်ဆံမှုကတော့เนาะအခုချိန်တရှိနေုံမဲ့ HIV ပိုးရှိတဲ့လူတွေပေါ်မှာပိုပြည်သူတို့အတွင်းမှာရောနောက်ပြီးတော့ကျွန်တော်တို့ HIV ပိုးရှိတဲ့လူတွေကိုယ်တိုင်ရအောင်ပေါ့เนาะအဲ့လိုမျိုးပေါ့
ကိုမျိုးမင်းထက်
ဟုတ်ကဲ့
ဒီအခုလုပ်တဲ့လုပ်ငန်းနေရာတကယ်တကယ်ကတော့ကိုအသေးစိတ်တိုင်းနဲ့ကိုယ့်အနေကို volunteer လုပ်ကြရတဲ့ဆိုပေမဲ့လည်းဟိုရံပုံကရတာလိုတာပဲလေဘယ်ဖွဲ့စည်းပဲဖြစ်ဖြစ်လက်ပါဖို့အသေးတယ်မလို့ဝန်ထမ်းတွေရှိမယ်တွားရေးလာရေးရှိမယ်သူတို့ပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ထောက်ကူပစ္စည်းတွေဝယ်ရတာရှိရှင်ရှိမျိုးပေါ့အခုကျွန်တော်တို့ကြားသိရတာကတော့ဒါပုံမှန်လေးလေးပြောကြမယ်ဆိုလို့ရှိရင်နိုင်ငံတကာအကူအညီရတယ်တဖြည်းဖြည်းရောချလာတယ်ဗမာပြည်မြန်မာအစိုးရလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထောက်ပံ့ကူညီမှုကဟိုမရှိသလောက်နည်းတယ်ပေါ့နော်ဆိုတော့ခင်ဗျားတို့အနေနဲ့ရံပုံငွေအခက်အခဲတွေရှိတယ်ဘလို့အခက်အခဲတွေရှိတယ်ဆိုတာကိုရှင်းပြလို့ရမယ်
အဲကျွန်တော်တို့ဒီချမှတ်ထားတဲ့လမ်းစဉ်တွေမှာဆိုရင်၃နှစ်စာကျွန်တော်တို့ချမှတ်ထားတဲ့လမ်းစဉ်တွေမှာမှကျွန်တော်အခုလက်ရှိမှာရနေတာနိုင်ငံတကာရနေတာကျွန်တော်တို့အဖွဲ့အစည်းအနေနဲ့တစ်နှစ်စာပဲရနေတယ်ပေါ့နော်အဲအဲ့ဒီထဲမှာမှဟိုကျွန်တော်တို့ကဥတီအုပ်စုတွေဖြစ်တဲ့ဒီမွေးစေသုံးဆွဲတဲ့လူငယ်တွေလည်းရှိမယ်ဒီမျိုးသားချင်းချင်းဆုံမဲ့တဲ့လူတွေရဲ့အမျိုးသမီးလေးတို့ဒါတွေရှိမယ်သူတို့တည်းလည်း HIV ကူးစက်မှုနှုန်းမှာဟိုအများဆုံးဖြစ်နေတယ်ပေါ့နော်ဖြစ်နေတယ်ဖြစ်တဲ့အတွက်ကိုမှကာကွယ်ရေးလုပ်ငန်းတွေအတွက်လိုအပ်ချက်တွေအများကြီးရှိနေတော့မယ်အဲဆိုရင်တော့ဒီတနည်းစာပဲပေးထားတဲ့အတွက်နောက်2019-20ကျွန်တော်ရှေ့ဆက်ပြီးတော့ HIV တွေကအဲကူးစက်မှုနှုန်းတွေကတအားမြင့်တက်လာအောင်မလားပညာပေးလုပ်ငန်းတွေကဘတ်ဂျက်တွေမရှိရတဲ့အတွက်ကောလိုအပ်ချက်တွေကရှိနေအောင်မလားဒီကြားထဲမှာလူငယ်တွေဖြစ်တဲ့အတွက်ကော HIV ကလည်းဖြစ်နေသေးတယ်ဒီဟိုလူသူကနေကြွားကြထားတဲ့ဒီအုပ်စုတွေဖြစ်တဲ့အတွက်ကောအရန်ဆိုရင်မှုတွေကတော့ရှိနေတော့မှာပဲ
ကိုတော်တော်ထောင်းအောင်
โอเคที
่จ
ะเกิดขึ้นโอเค MBG ดีเนี่ยได้โหลว่าเว้ยเราดูดีป้าณีมีรอยาชีได้ป่ะเนาะอลุงวยนี่เนี่ยเราอูโรงงานนี่แหละเป็ดเลิกส่งได้อ่ะป่ะอุทุทะเพียงอ่ะเราอ่ะโหดีดีป้านักงานไปได้หาเนี่ยยีดูฤด้วยป่ะเนาะยีดูဆိုတာလည်းတစ်နှစ်စာလည်းရှိတယ်ဒါပေမဲ့ MBG นี่เนี่ยก็တော့ဒီကမ္ဘာရောင်မှုအဖွဲ့လိုမျိုးရှိရတော့เราသုံးနှစ်စာနောက်ဟို 5% လောက်မျိုးအပွဲတွေရှိတော့သုံးနှစ်စာတော့ရတယ်ရေရှည်ရည်တည်နိုင်မှုတော့ကတော့ကျွန်တော်တို့မှာအခက်အခဲတွေရှိတယ်ပြည်တွင်းအဖွဲ့အစည်းနေတော့ဒါရှားတယ်ပေါ့နော်ဟိုခဏလာပြီးကျူလိုက်တဲ့အဲ့ဒါပဲရှိမှာတော့ကျွန်တော်တို့ program တွေအစီအစဉ်တွေလုပ်ဖို့တော့ကတော့ပြည်တွင်းလူရှည်ရည်နေတော့မရှိသေးပါဘူ
းမြန်မာအစိုးရရဲ့ကူညီပံ့ပိုးမှုကရောဟိုရန်ကုန်ဝင်အားဖြင့်တော့လကောင်းတခြားဒီဟို logistic အရာတော့လကောင်းပေါ့ဘလို့ကူညီပေးတာမျိုးရှိသလဲကိုညီပြတာရှိတယ်
ဟုတ်ကဲ့ကျွန်တော်တို့ဟိုပါတော့အခုရရှိပါဟိုအရင်ဆိုအပ်လက်ထက်ထက်ဆိုင်တော့အခုဆိုရမှာတော့ကျွန်တော်ဒီ HMB ADS ဆက်တော့ပေါ့နော်ဟိုနှစ်စဉ် 15 တန်းတော့ပါဝင်ပေးနေတယ်ပေါ့နော်လက်ရှိမှာတော့
အားလုံး
တော့ဟိုကျွန်တော်တို့ဒီ
15တန်းဆိုတာမြန်မာငွေမြန်မာကျပ်ငွေ
ဒေါ်လာ
ဒေါ်လာ15
တန်းတော့ပါဝင်ပေးနေတယ်ပေါ့နော်တို့ဟိုမတ်တုံးဝယ်ဖို့ရဲ့နောက် ERTC ဝယ်ဖို့ပေါ့နော်ဆိုတော့ပါဝင်ပေးနေတယ်နောက်တစ်ခုကကျတော့ဟိုအရင်ညထက်ဆိုင်တော့ကျွန်တော်တို့ရဲ့ဒီ community ပေါ့နော်ကျွန်တော်တို့ဒီ HIV ENDS လုပ်နေတဲ့ကွန်ရက်တွေပေါ့နော်ကျွန်တော်ပြည်သူ့အဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုတော့လက်ခံလာရတယ်ပေါ့နော်ဒါပေမဲ့နေသေးတယ်ပေါ့နော်ဒီတက်ပို့ပြီးတော့လက်ခံဖို့တော့လိုပါသေးတယ်ဟိုကျွန်တော်တို့လည်းပုံပုံပေါင်းလုပ်ဆောင်ဖို့ဟုတ်ကဲ
့ဟုတ်ကဲ့အဲ့လိုမျိုးရမုံငွေညော်နေလာတဲ့အခြေအနေကြောင့်ဒီခင်ဗျားတို့အခုညီပေးနေတဲ့ဒီဝေဒနာရှင်တွေပညာပေးလုပ်ငန်းတွေကိုဘယ်လိုမျိုးများထိခိုက်နိုင်တယ်လဲတယောက်ချင်းစီခတ်တူတူလေးဖြည့်ပေးလို့ရမလားကိုမျိုးမထက်ရင်စပြောပြောပေးပါ
ပြပါလို့ရှင်နေပဲဖြစ်ဖြစ်ပေါ့နော်ပြည်ရင်းလူရှင်နေပဲဖြစ်ဖြစ်ရမုံငွေအခိုက်တဲ့ရက်တန့်သွားမယ်ဆိုရင်တော့ဟိုခုနကလည်းကျွန်တော်ပြောသွားတဲ့လိုမျိုးပါပဲဒီ HIV နဲ့ပတ်သက်ပြီးရမကာကွယ်လုပ်ငန်းတွေမှာဟိုရော့ကြသွားမယ်ဆိုရင်ဒီကွန်ဒွန်သုံးဆမှုတွေရောကွန်ဒွန်ဖြန့်ချီတွေရောကျွန်တော်တို့ဟိုနည်းသွားမယ်ပေါ့နော်နည်းသွားမယ်အခါမှာဆိုရင် HIV ကူးစက်မှုနှုန်းတွေကတိထက်ပိုပြီးရမမြင့်တက်လာနိုင်မယ်လို့ကျွန်တော်အနေနဲ့ထင်တယ်အဲရမုံငွေတွေကတိထက်ပိုပြတ်တောက်သွားမယ်ဆိုရင်တော့ဒီတခြားသောလုပ်ငန်းတွေရောဒီအဖွဲ့အစည်းတွေပါရေရှည်တည်တဲ့မှုအတွက်ဆိုရင်တော့တော်တော်ကြီးရုတ်ခက်ခဲသွားပါလိမ့်မယ
်။မဆာကြီးရော
။ဘာတွေဖြစ်လာနိုင်လဲဆိုတော့ကျမတို့ရံမုံငွေမှမရှိတော့ဘူးဆိုလို့ရှိရင်ကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်ကအရန်အားနည်းသွားမယ်ပေါ့နော်။အဓိကကဘာပဲဖြစ်ဖြစ်မဖြစ်ခင်ကကာကွယ်တာအကောင်းဆုံးဖြစ်နေတဲ့အတွက်ပေါ့နော်။ကျမကတော့ဒီရံမုံငွေပြတ်တောက်မှုဟိုမြန်မာနိုင်ငံအတွက်ကိုပေါ့နော်ရံမုံငွေပြတ်တောက်မှုကိုမဖြစ်စေချင်ပါဘူးပြပအလှူရှင်နေနေနဲ့လေပေါ့နော်ဘာဖြစ်လို့လဲဆိုတော့ HIV ဒီလူသားတိုင်းနဲ့ဆိုင်နေတဲ့အတွက်ရံမုံငွေပြတ်တောက်မှုအခြေအနေကိုကျွန်မအနေနဲ့ကတော့မဖြစ်စေချင်ပါဘူးနောက်တစ်ခုကပြည်တွင်းကအလှူရှင်တွေကလည်းဒီ HIV ကာကွယ်ရေးလုပ်ငန်းတွေကုသရေးလုပ်ငန်းတွေဒီမှာပေါ့နော်စိတ်ဝင်စားပြီးတော့ပေါ့နော် လုပ်ငန်းတွေလုပ်တဲ့အခါမှာထက်ဝင်ဖို့အတွက်အလူရှင်တွေရှိဖို့လည်းလိုအပ်ပါတယ်နောက်တစ်ခုကပေါ့နော်ဒီပတ်ကိုရောက်နေတယ်ကျမတို့မြန်မာနိုင်ငံကမြန်မာနိုင်ငံလူနိုင်ငံသားတွေအများကြီးရှိပါတယ်ပေါ့နော်ဒီလိုဟိုလူတွေနေနေလေကိုမြန်မာနိုင်ငံရဲ့ဒီ HIV AIDS လုပ်ငန်းစဉ်တွေမှာပေါ့နော်အာတက်နိုင်တဲ့ကဏ္ဍဘက်ကနေပြီးတော့ပါဝင်ပြီးတော့ပေါ့နော်ကျမတို့ဟိုဒီလုပ်ငန်းစဉ်တွေကိုရေရှည်လုပ်နိုင်ဖို့အတွက်ကိုတော့အာစင်စားပေးဖို့လိုအပ်တယ်ဆိုတဲ့ဟာလေးပြောချင်ပါတယ
်ကိုတော်ရာထုံးဘက်ကရောဘယ်လိုမြင်လဲအခုဒီကျွန်တော်တို့
အဓိကဟုတ်ကဲ့ကျွန်တော်ဒီ HIV ကပေါ့နော်ကျွန်တော်လူမျိုးမျိုးဘာသာမျိုးအစင်တက်မခွဲခြားပဲပေါ့နော်ဟိုကူးစက်နိုင်တဲ့အချိန်တွေမျိုးမျိုးကြောင့်ပေါ့နော်ကူးစက်နိုင်တဲ့အချိန်တွေရှိတဲ့အတွက်ကျွန်တော်ဒီတာစီကာကွယ်ရေးလုပ်ငန်းတွေအတွက်ရန်ကုန်ငွေတွေပေါ့နော်ဖြတ်တောက်မယ်ဆိုလို့ဟိုပြတ်တောက်သွားမယ်ဆိုရင်တော့ဒါကျွန်တော်တို့အနေတာများတယ်ပေါ့နော်ကျွန်တော်တို့ဒါနိုင်ငံတော်နဲ့ဥစားပေါ့နော်ထိခိုက်နိုင်တဲ့အခြေအနေတော့မှရှိပါတယ်ကျွန်တော်တို့ခုလက်ရှိလုပ်နေတဲ့ပေါ့နော် HIV တာစီကာကွယ်ရေးလုပ်ငန်းတွေရတယ်များ80ရာခိုင်နှုန်းလောက်ပြပနေကျွန်တော်တို့ဟိုလာတဲ့ရန်ကုန်ငွေတွေနဲ့ပဲရက်ကြီးလုပ်ခိုင်နေရတယ်ပြတ်တောက်သွားရင်တော့ကျွန်တော်လက်ရှိစင်းစရာတွေရပေါ့နော်လက်ရှိအခြေအနေရဲ့ပြောင်းပြန်ဖြစ်ပြီးတော့ကျွန်တော်တို့ဟိုအရင်လုံးဝလူမျိုးပေါ့နော်ပြန်ဖြစ်လာနိုင်တယ
်ဟုတ်အဲ့ဒါနဲ့တစ်ဆက်တည်းမေးရမယ်ဆိုရင်တော့တယောက်ချင်းစီပဲတစ်ခါပြန်မေးရမှာပဲဆိုတော့တကယ်လို့များပြည်တွင်းကလူငန်းရှင်ကြီးတွေပဲဖြစ်ဖြစ်ဟိုပုဂ္ဂလိကတိုးချင်းစီပဲဖြစ်ဖြစ်ဒါဆိုဟိုခင်ဗျားတို့လည်းကြားဖို့မလားမသိဘူးနိုင်ငံခြားမှာအမေရိကမှာဆိုလို့ရှိရင်ဟိုသမ္မတဥပမာဆိုတိုးချင်းစီကဒေါ်လာ100ဒေါ်လာလူတဲ့ပတ်စံနဲ့သူကသူယူကောက်ပွဲတန်ပေါင်းများစွာရပြီးတော့သူကယူကောက်ပွဲကိုဝင်ပြန်ပြီးတော့နိုင်သွားလေဟ
ုတ်
အဲ့ဒီနီးပဲကျွန်တော်တို့ဒီမှာလည်းလုပ်လို့ရတာပဲလေ HIV NDS အတွက်တယောက်ချင်းစီက500လူလူ1000လူလူ
တ
န်းနဲ့ချီပြီးလူရယ်ဆိုရင်လည်းတန်ပေါင်းများစွာရမှာပဲကျွန်တော်တို့ဆိုတော့တူးချင်းစီကလုံငနေခဲကနေလုံငန်းရှင်တွေကလူတာရှိသလိုဟိုဟိုဘာပေါ့တော့တော့မတက်နိုင်တဲ့လူကလည်းတက်နိုင်သလောက်ကလေးပဲ500ပဲဖြစ်ဖြစ်1000ပဲဖြစ်လူတာမျိုးလည်းလုပ်လို့ရတယ်ဆိုတော့တကယ်လို့တို့လူချင်းနေဆိုရင်ရောခင်ဗျားတို့ဘယ်လိုဆက်သွယ်ရမလဲပြောပြပါအောင
်ဟုတ်ဒီ HIV နဲ့ပတ်သက်ပြီးတော့မှလုံနေတဲ့ကွန်ရက်ကြီးကိုကိုရှိရပါတော့နော်ကျွန်တော်တို့ကဒီနေ့အဲကိုရဲ့ဒီကိုရဲ့တခုချင်းစီကိုစားပြုလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကျွန်တော်တို့မှလည်းဒီကိုရဲ့ကိုကူရှိပါတယ်လို့ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တယ်အဲဆက်သွယ်ပြီးတော့လူတန်းကျင်တယ်ဆိုရင်ပေါ့နော်ပြည်ပပဲဖြစ်ဖြစ်ပြည်တွင်းပဲဖြစ်ဖြစ်ပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားပဲဖြစ်ဖြစ်ပေါ့နော်ဟိုလူချင်တယ်ဆိုရင်တော့ကျွန်တော်တို့မြန်မာ user ရဲ့ Facebook page ကအီးမေးလ် address လေးရရှိပါတယ
်ဟုတ်ကဲ့
ဟုတ် www.facebook.com/myanmaruser ပေါ့နော်star mara s bar ဟုတ်အဲ့ဒါနဲ့နောက်တစ်ခုကမြန်မာ user.mys.mm@gmail.com ကိုဆက်သွယ်ပြီးတော့မှလူတန်းလို့ရပါတယ
်ဟုတ်ဟုတ်ကဲ့မှတ်သားရော
ဟုတ်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကတော့အဓိကပေါ့နော်ဦးစားပေးလူအုပ်စုဖြစ်တဲ့အမျိုးသမီးလိမ့်လောက်သားတွေအတွက် HIV ကာကွယ်ရေးလုပ်ငန်းတွေလည်းထားပြီးတော့လုပ်နေတယ်နောက်တစ်ခုကစမ်းဆောင်ရေးမြှင့်တင်ပေးတဲ့ဒီအမျိုးသမီးတွေရဲ့အဲစမ်းဆောင်ရေးမြှင့်တင်ပေးတဲ့အလုပ်တွေကိုလည်းလုပ်နေတဲ့အတွက်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကိုဒီပြည်တွင်းပြည်ပအလှရှင်တွေကစိတ်ဝင်စားလို့လှူချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အီးမေးလ် swinnetwork2017@gmail.com ကိုဆက်သွယ်ပြီးလှူဒါန်းနိုင်တယ်လို့ကျွန်တော်တို့ရဲ့ဒီဆွေးမြန်မာ Facebook ကိုလည်းထိတ်ဆက်ပြီးတော့လှူဒါန်းနိုင်ပါတယ်ရှင
့်ဟုတ်ကဲ့ကိုတော်ရတုံ
းဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံ HIV ပိုးရှိသူများအသင်းတို့ကျွန်တော်တို့ဆက်သွယ်လှူဒါန်းလို့ရှင်တော့ကျွန်တော် mpg.myanmarpositive@gmail.com ကိုလည်းဆက်သွယ်လူတန်းနိုင်လို့နောက်ခုက www.myanmarpositive.org ကိုလည်းဆက်သွယ်ပြီးတော့ကျွန်တော်တို့လူတန်းနိုင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးခဲ့ပါရှင်တော်တာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တချင်းတောင်းခြင်းနဲ့ဆိုရင် VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာတိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်း나ယူဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာမြန်မာနိုင်ငံရဲ့အကြီးဆုံးရွှေတူးဖော်ရေးကုမ္ပဏီဖြစ်တဲ့အမျိုးသားကြီးဝါတုတ်တက်ရေးကုမ္ပဏီနဲ့အစိုးရချုပ်ဆိုထားတဲ့စာချုပ်ကိုဝန်ကြီးဌာနဘက်ကပယ်ဖျက်လိုက်ပြီးအစိုးရကိုပေးသွင်းဖို့ကြံနေတဲ့ရွှေတွေရဖို့တရားစွဲတော့မယ်ဆိုတဲ့သတင်းပါအစိုးရဘက်ကရစရာရှိတာကလည်းနည်းနည်းတော့မဟုတ်ပါဘူးပိတ်တာ1200ကျော်ရှိတယ်လို့တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးဦးတန်တိုင်ကမေလ18ရက်နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော့တွေမေးတာကိုဖြေကြားအမှထည့်သွင်းပြောဆိုခဲ့ပါတယ်ဒါဟာလက်ရှိရွှေပေါက်ဈေးနဲ့တွက်ရင်ကျောက်ငွေဘီလီယံ130ဒေါ်လာနဲ့ဆိုသန်း80ကျော်ဘူးလောက်ရှိနေတာမို့အတော့ကိုများပြားတဲ့ပမာဏပါအစိုးရနဲ့ဦးစိုးထွန်းရှိဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘလို့စာချုပ်ချုပ်ခဲ့ကြသလဲအခုလို့စာချုပ်ဖျက်သိမ်းတရားစွဲရမယ့်အခြေအနေအထိဘလို့ရောက်ခဲ့ရသလဲဒီဖြစ်ပျက်တွေကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017စက်တင်ဘာလမှာမန္တလေးတိုင်းရမဲသိမ်းမြို့နယ်မိုးတီမိုးမီဒေသဧရိယာဧက6100ကျော်ရှိတဲ့လုပ်ွက်ကြီးအေမှာရွှေတူးပေါ်ခွင့်တင်တာခေါ်ယူခဲ့ပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9နှစ်တာလုပ်ကိုင်ခွင့်အတွက်ရွှေစင်5.589တန်းတနည်းအားဖြင့်ရွှေပိတ်တာချိန်3400ကျော်ပေးမယ်ဆိုပြီးလေးလံဆွဲခဲ့ရမှာလေးလံအောင်မြင်ပြီးလုတ်ကင်ခွင့်ရခဲ့ပါတယ်။စာချုပ်ပါစီကံသတ်မှတ်ချက်တွေအရကုမ္ပဏီအနေနဲ့တင်တာအောင်တာကနေ2012ခုနှစ်မတ်လအထိပြင်ဆင်ချိန်ကာလအဖြစ်သတ်မှတ်ထားပေးပြီး2012ဧပြီလကနေစာချုပ်သက်တမ်းကုန်မဲ့2016ဖေဖော်ဝါရီလ26ရက်မတိုင်မီအထိတလကိုရွှေစင်83ပိတ်တာစီပေးသွင်းရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တကယ့်လက်တွေ့မှာတော့ကုမ္ပဏီဟာသတ်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိပါဘူး။အကြောင်းပြချက်ကတော့ထူထောင်မှုကာလအချိန်နည်းတယ်။နောက်ပုတ်ပြက်စနစ်နဲ့ရွှေ9တန်ခွဲကျော်ကို9နှစ်အတွင်းပေးသွင်းရမှာတိုးတောင်းလွန်းနေဆိုပြီးစာချုပ်ကိုပြန်ပြင်ချုပ်ပေးဖို့သမရစီတင်ပြပါရယ်အဲ့ဒီအချိန်သမရယုံကလည်းခွင့်ပြုတာမို့2013ခုနှစ်နိုဝင်ဘာလ26ရက်နေ့မှာစာချုပ်ကိုပြန်ပြီးပြင်ဆင်ချုပ်ဆိုကြပါရယ်အဲ့ဒီလိုပြင်ဆင်ထားတဲ့စာချုပ်အရာကုမ္ပဏီဟာငကိုပုတ်ပြက်9နှစ်လုပ်ကင်ခွင့်နေရာမှာ10နှစ်လုပ်ကင်ခွင့်ရခဲ့ပါရယ်စာချုပ်အရာရွှေပေးသွင်းမှုကိုပထမထူထောင်မှုကာလပထမထုတ်လုပ်မှုကာလဒုတိယထူထောင်မှုကာလနဲ့ဒုတိယထုတ်လုပ်မှုကာလဆိုပြီး၄ပိုင်းပိုင်းလိုက်ပါတယ်။ပထမထူထောင်မှုကာလမှာတော့ငကိုစာချုပ်အရာတလကိုရွှေ83ပိတ်တာနဲ့6လအတွက်ရွှေ438ပိတ်တာပေးသွင်းရပါမယ်။နောက်ပိုင်း2014 January လကနေ2015 March လအထိတလကိုပြန်မြရွှေ24ပိတ်တာစီ2015 April လကနေဒီဇင်ဘာလအထိတလကို36ပိတ်တာစီ2016နှစ်စန်းကနေ2019စက်တင်ဘာလအထိတလကိုပိတ်တာ60ပေးသွင်းရမယ်လို့ပြောင်းလဲသတ်မှတ်လိုက်ပါတယ်
။ဒါပေမဲ့လည်းဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာရွှေကိုဆက်ပြီးထုတ်နေပေမဲ့အဲ့ဒီစာချုပ်ပါအတိုင်းအစိုးရကိုရွှေပေးသွင်းနိုင်ခြင်းမရှိခဲ့ပြန်ပါဘူး။ဒီအတွက်ကုမ္ပဏီဟာအစိုးရအဖွဲ့စီထပ်ပြီးတင်ပြတဲ့အတွက်အစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့2014စက်တင်ဘာ12ရက်နေ့မှာ စာချုပ်ကိုဒုတိယအကြိမ်ပြင်ဆင်ချုပ်ဆိုခဲ့ပြန်ပါတယ်ဒီလိုပြင်ဆင်ရမှာငွေသတ်မှတ်ချက်ဖြစ်တဲ့၈နှစ်အတွင်းရွှေ၅တန်ခွဲကျော်ပေးသွင်းရမှာကိုမပြင်ဆင်ပဲလစဉ်ရွှေပေးသွင်းရမယ့်ပုံစံကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်အထူးပဲကတော့2016ခုနှစ်ကုန်အထိပိတ်သာ360လောက်ပဲပေးသွင်းဖို့လိုပြီးနောက်ဆုံး3နှစ်ဝန်းကျင်မှာမှပိတ်သာ3000ကျော်ပေးသွင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်ဒီစာချုပ်ကိုကြည့်ရင်အစိုးရတာဝန်ရှိသူတွေဟာကုမ္ပဏီဘက်ကတောင်းဆိုသမျှလိုက်လျောလိုက်တဲ့ပုံရပါတယ်
နောက်ပိုင်း2015မက်ရှလာကုံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရသစ်တက်လာပါတယ်။ဒါပေမဲ့လည်းကုမ္ပဏီဟာသမရဦးသိန်းစိန်အစိုးရလက်ထက်အဲ့ဒီနောက်ဆုံးပြင်ဆင်ထားတဲ့စာချုပ်အတိုင်းလဲရွှေတွေမပေးသွင်းနိုင်ဘူးလို့တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနစီကိုတင်ပြလာပြန်ပါတယ်။ဒီအခါဝန်ကြီးဌာနဘက်ကအငိမ့်စားတတ်ထုတွင်အရာတန်းတွေပညာရှင်တွေကျွမ်းကျင်သူတွေပါဝင်တဲ့တက်ပါတီတတိယအဖွဲ့ကိုဖွဲ့ပေးပြီးလွတ်လပ်စွာစုံစမ်းစစ်ဆေးစီပါတယ်။နောက်ဆုံးအဲ့ဒီအစီရင်ခံစာတင်ပြချက်အရကုမ္ပဏီဟာသတ်မှတ်ထားတဲ့နှစ်မှာသတ်မှတ်ထားတဲ့ရွှေတန်ချိန်ပမာဏအတိုင်းပေးသွင်းနိုင်တယ်။ဒါကြောင့်စာချုပ်ကိုပြင်စရာမလိုဆိုပြီးအကြံပြုတင်ပြခဲ့ပါတယ်။အဲ့ဒီအကြံပြုတင်ပြချက်အတိုင်းဝန်ကြီးဌာနဘက်ကစာချုပ်ကိုပြင်မပေးတော့ဘဲကုမ္ပဏီအနေနဲ့စာချုပ်ပါအတိုင်းသတ်မှတ်ရွှေတွေကိုပေးသွင်းဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ဒီလိုနဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကသတ်မှတ်ရွှေပမာဏမပေးသွင်းနိုင်ပဲ2018 February လမှာရွှေထုတ်လုပ်ခွင့်ပါမစ်လုံးဝရပ်ဆဲတာခံရပါတယ်တစ်ဆက်တည်းစာချုပ်ပါစီကံချက်အရရပ်ပေါင်း90အကြာမေလ19ရက်နေ့မှာအစိုးရဘက်ကစာချုပ်ကိုအပြီးရပ်ဆဲလိုက်ပြီးဖြစ်ပါတယ်ဒီအတွက်ကုမ္ပဏီဘက်ကငွေကြေးအရင်းနှီးအများကြီးစိုက်ထုတ်လုပ်ကင်ထားတဲ့လုပ်ငန်းကြီးရပ်ဆိုင်းရမှာဖြစ်တယ်လို့အလုတ်သမားအတော်များများလည်းအလုတ်လက်မဲ့ဖြစ်ကြရမှာပါဒါအပြင်ကျပ်ငွေဘီလီယံ130လောက်ပေးလျော်ရဖို့ရှိတဲ့အစိုးရရဲ့တရားစွဲတာကိုလည်းခံရအောင်ပါပ
ါဖြစ်စဉ်အလုံးကိုခြုံငုံကြည့်လိုက်ရင်အရင်အစိုးရဆက်ဆက်ကလုတ်ခဲ့ကြတဲ့အစိုးရတင်တာရအောင်ဖြစ်နိုင်မဖြစ်နိုင်အသေးချာမစူးစမ်းပဲကြေးများများပေးပြီးတင်တာဆွဲတင်တာရလုံငန်းလုပ်ရင်အဆင်မပြေရင်အစိုးရစီတင်ပြအစိုးရကလည်းလွယ်လွယ်ပြင်ပေးဖြတ်ပေးအလျှော့ပေးအဲ့လိုလုံနိုင်ရေးအတွက်လက်ပေးလိုက်ယူတဲ့အများကြီးဖြစ်ဆိုတဲ့အခြေအနေမျိုးကိုတွေ့မြင်နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ် NLD အစိုးရလက်ထက်မှာအဲ့လိုအမှားမျိုးကိုပြင်ဆင်ပြီးအဂတိတရားကင်းကင်းပဲလိုက်မှုမရှိဘဲပြဿနာတွေကိုကင်တွယ်ရင်ခုလိုအခြေအနေမျိုးပေါ်ပေါက်လာတာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ရင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးပါမယ်ဒီပတ်မှာငင်းချမ်းရေးအတွက်အထူးစီစဉ်ကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင
်ကဘာမီငင်းချမ်းမလူတွေငင်းချမ်းJoy call long the Amiri ni cha pyu Say ku yin e mai ni cha Jin ma pyo mi li Ji lu
Mingla ma shin မြန်မာနိုင်ငံပါဝင်ကမ္ဘာနေရာအနှံ့ပြားစစ်ပွဲတွေကြံဖက်တိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေတက်ကြီးရွယ်အိုတွေပါဝင်ပြစ်မဲ့ပြည်သူတွေတေကြေဒဏ်ရာရထိခိုက်နေရတဲ့ပြည်ပခန့်နဲ့မငြိမ်းချမ်းမှုတွေချုပ်ငြိမ်းမှုရည်စူးပြီးငြိမ်းချမ်းရေးတခြင်းလေးတွေနဲ့ဆူတောင်းပေးကြရအောင်ပါနော်ပြည်သာခံဆွဲတဲ့တော်ရရှင်အင်္ဂလိပ်လိုရေးလာတာမှာတော့ဘာအကြောင်းနဲ့ပဲဖြစ်ဖြစ်တိုက်ကြခိုက်ကြတာတွေကိုရပ်ပစ်တင်ပါတယ်အပြစ်မဲ့ပြည်သူတွေကလင်းငယ်တွေအမျိုးသမီးတွေတက်ကြီးရွယ်အိုတွေအပါအဝင်လူသားအလုံးရဲ့အသက်ကိုတန်ဖိုးထားပြီးတော့ငြိမ်းချမ်းမှုရအောင်အတွက်ညှိနှိုင်းတင်ပါတယ်။အပြစ်မဲ့ပြည်သူတွေစစ်ပွဲတွေကြားထဲမှာတည်ကြည်နေတာကိုဘာကြောင့်ကြည့်နေရမှာလဲ။လူအသက်တွေကိုကယ်တင်ဖို့စစ်ပွဲတွေရမှရပါမယ်ဆိုရဲရေးလာပါတယ်။မျက်ကြည်ဆိုတဲ့သောရရှင်ကတော့တစ်ဖက်ကအာဏာတစ်ဖက်ကတန်ရန်ဇာတကြားတဲ့ခါမြေစာပင်ကလင်းနဲ့ပြည်သူတိုင်းတစ်ပါးဝမ်းတောင်အောင်လို့လုံနေကြမှာလား။တတိတရားထားကြပါလက်နဲ့ကင်များသူတို့ကောင်းတန်ကားတွေလဲလာသည်မြကလေးတွေလက်ခံထားမြမပြည်ကြီးမြမြနိုးကြပါမှတိုးပွားမှာပါဗျာဆိုပြီးရေးလာပါတယ်လင်းလင်းကတော့စစ်ပွဲတွေဘာကြောင့်ဖြစ်လဲကိုပိုင်လွတ်လပ်ခွင့်အတွက်လားတယံဇာတအတွက်လား ဘာကြောင့်မဲ့ဖြစ်ဖြစ်ပညာမဲ့နေတာကတော့အမှန်ပါပဲစစ်ပွဲတွေရှိနေတဲ့ရွေးမြန်မာနိုင်ငံဆိုတာပညာမတတ်တဲ့နိုင်ငံအဖြစ်နဲ့သာငြိမ်းချမ်းရေးကိုပညာဖြစ်နာရယူပါမြန်မာတဲ့အညာတရဆိုတဲ့တော်ရချင်းကတော့အလုံးငြိမ်းချမ်းပါစီလို့ကြောင်းထို့ကြောင့်လေလောဘဒေါသတွေလျှော့ပြီးတော့မေတ္တာတွေပွားများပို့တာလည်းပါတဲ့ကောင်းဆက်နိုင်ဆိုတဲ့တော်ရချင်းကတော်ပါတော့ရက်ပါတော့လူတွေဆိုရင်ပေါ့လေဆိုပြီးတော့စစ်ပွဲတွေရက်ကြပါဆိုပြီးတော့ Facebook မှာပြောလာပါတယ
်ဆမ်လာခဲ့တဲ့ချာကြီးလေးပြန်လေးရလာနဲ့တော့မောင်ပြေ Yeah ချီတဲ့ reach out you know me day so you tell lensing day ကပါနေ Yeah နေရဲ့ဘူးတဲ့တိတ်ကပါပြလေးမလွယ်လို့မျောတိတ်နေမှာပဲပြတ်တန်းလို့တော့တူနေဦးချင်နာမမလို့ချင်းသူစေနေတာလို့တော့နေစိုးတွေဟေးနာမမရှိနိုင်တဲ့ညာစိုးတွေအတရှိဆက်နေရလေအမြင်ချင်းသူစေမိတို့တဲ့မျိုးကလေးတွေဟေးတတ်တန်းလို့တော့တိုက်ကလေးတွေအောင်မြရဲ့ဖို့ဘသူတားမလဲအလုံးငိမ့်ချင်
ဆိုထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့တခြင်းတွေကအစားသားလေးတွေလို့တော်ရရှင်တွေတော်တော်များများလေးတောင်းဆိုနေကြမယ်ထင်ပါတယ်နော်လက်လက်ကျဲဆိုတဲ့တော်ရရှင်ကမောင်မောင်ဇော်လက်ကိုအောင်ជីလက်တအိုးလင်းလင်းတို့တီးဆိုထားတဲ့မြမပြည်ကြီးငိမ့်ငဲမာစီဆိုတဲ့တခြင်းထုတ်လွှင့်ပေးစေခြင်းပါတယ်တခြင်းစားသားတွေကအတိုင်းပဲတောင်းဆုပြုပါတယ်အမှန်တကယ်လဲကျွန်တော်တို့မြမပြည်ကြီးငိမ့်ငဲမာတော့လို့ဆိုလာပါတယ်ဒီတခြင်းထောင်းတဲ့နောက်ထပ်တော်ရရှင်ရွှေတော်ပြော်ဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOE ယနေ့မြန်မာနိုင်ငံပြည်내တော်တော်များများစစ်ပွဲတွေဖြစ်နေကြတယ်။အဲ့လိုဖြစ်ရတာဟာမြန်မာတပ်မတော်တစ်ခုတည်းကြောင့်တော့မဟုတ်ပါဘူး။နှစ်ဦးနှစ်ဖက်ကြောင့်ပါ။ဒါမဲ့အဆိုးဆုံးခံရတာကတော့ပြည်သူတွေပါမယ်ဧသနာကျော်ကြီး။တစ်ခုတောင်းဆိုပါရစေ။ဂျီလက်မမောင်ဇော်လက်တအိုလင်းလင်းနဲ့ကိုအောင်တို့တည်ဆူထားတဲ့မြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုတဲ့သချင်းနားဆင်ပါရစေ။မျှော်နေပါမယ်တဲ့။ရန်တိုင်းဦးကတော့စစ်ဆိုရင်ကဘာကြီးရဲ့ဘယ်နေရာမှာမှမကြားခြင်းမမြင်ခြင်းမှာငြိမ်းရဲရဲ့အိမ်မက်ကိုလန့်နှိုးအောင်လို့ဘယ်သူတွေလှုပ်တာလဲ။ကဲပြော။ကျေကဲအစ်စ်ကဘာတူလဲဘာကြောင့်အစ်စ်ကိုဗန်ဒီးခြင်းနေတာလဲဘာအတွက်လဲဘသူအတွက်လဲကဲပြောတဲ့ကိုစောင်းကလည်းစစ်ပွဲတွေရဲ့အရင်မြစ်ကလောဘဒေါသမောဟတရားတို့ကြီးထွားလာခြင်းကစတာပါအဲ့တော့လောဘဒေါသမောဟတရားတို့ကိုငြိမ့်သက်ချင်းတည်တာငြိမ့်ချင်းချင်းရဲ့အရင်အမြစ်ပါလို့ရေးလာပါတယ်အေဂရီမောင်ကလူသားတွေရှိနေရင်စစ်ဆိုတာလည်းရှိနေမှာပါစစ်ပွဲနဲ့ဝေးရရင်လူဖြစ်ပြရစေလူသားအလုံးငြိမ့်ချမ်းကြပါစေလို့ဆိုလိုပါတယ်မြင့်ဦးကတော့စစ်လက်နဲ့တွေအဓိကရောင်းချနေတာဘယ်သူတွေလဲမတုံးစမ်းပါနဲ့စစ်လက်နဲ့ထုံရင်စစ်ပွဲရှိနေမှာပါပဲတဲ့ရဖလွန်ဆိုတဲ့သောရရှင်ကလည်းလက်နဲ့တနှက်ရှိသောနေရာဘယ်သောအခါမှငြိမ်းချမ်းခြင်းမရှိနိုင်ပါဆိုပြီးတော့ဒီလက်နဲ့တွေကိုအပြစ်တင်လာပါလေ
ဒီနေ့တော့ဒီရှာတော့ဆိုရလတော့မရှိခဲ့တဲ့မြေကောင်းတော့လက်ဖမိုးနဲ့Let the one end Jeet up a cut way of the lonely road And I'm a born and all Nippon guns and Yeji out No care in mind and you're away But all beam lay But as dim lay time alone at all
ချီလိုက်ချာလောက်ခဲ့သည်များအလုံးအကျုံးမဲ့ချီနေတန်ရာနောက်ဆုံးတော့ဒိဗ္ဗံမဲ့ဆုံးမ
ဧဇာဆိုတဲ့တောရရှင်တန်ဃာတစ်ပါးဖြစ်ပုံရပါတယ်เนาะဒီတောရရှင်ကဒီမြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေရောတစ်ကမ္ဘာလုံးပေါ်ကစစ်ပွဲတွေအားလုံးခြုံငိမ့်ပါစေဆိုပြီးအခုလိုမျိုးမြေတားပို့လာပါတယ
်ကချင်ပြည်နယ်ကစစ်ပွဲတွေကရင်ပြည်နယ်ကစစ်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေနိုင်ငံရဲ့နေဆက်တွေမှာရှိရှိသမျှစစ်ပွဲတွေကမ္ဘာကြီးရဲ့ဘယ်ရက်ကမဆိုရှိသမျှစစ်ပွဲတွေအားလုံးအမြန်ဆုံးခြုံငိမ့်ကြပါစေတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတိုင်ပင်မှုတွေဖြေရှာမှုတွေနားလည်မှုတွေယုံကြည်မှုတွေအမြန်ဆုံးတည်ဆောက်နိုင်ကြပါစေအပြင်ပါရိတာအန်ဒီယာတွေကင်းစင်တယ်လို့အတွင်းအစ်စ်တာလောဘဒေါသမောဟစတဲ့အန်ဒီယာတွေလည်းကင်းကြပါစေသရဝမန္တမြဘေးမခအေးမြကြပါစေသရဝမန္တရွေတရားတွေ့အင်းငင်းချမ်းသာရှိပါစေသရဝများစွာဘေးရန်ကွာချမ်းသာကြပါစေတက်ရှိချမ်းမာစိတ်ချမ်းသာလူရဆန္ဒပြည့်ကြပါစေ
အာဆန်းဆိုတဲ့တော်ရရှင် Facebook မှာလာရေးတာကတော့ကျွန်တော်က1992ခုနှစ်အာနာရှင်အစိုးရခင်မှာခလာရ86ကအောင်လောက်ရွာကိုမီးရှို့မောင်းထုတ်တော့ကထွက်ပြေးလွတ်မြောက်လာသူတဦးပါတဲ့အခုအမေရိကန်ပြည်အောင်စုလူဝီဇီယနာပြည်နယ်မှာရောက်ရှိနေထိုင်နေပါတယ်ဝါရှင်တန်ဒီစီမြို့တော်မှာအစားရှောင်ဆူတောင်းပွဲကိုမရောက်နိုင်ပေမဲ့မိသားစုလိုက်အစားရှောင်ခြင်းအမှုမှာပါဝင်ပြီးတော့မနေ့ဆန်တဲ့ညစာတွေကုန်ကြမဲ့ပတ်စံကို ITV အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအတွက်အလှငွေထည့်ခြင်းဖြင့်ပါဝင်ပါတယ်ဆိုပြီးရေးလာပါတယ်ရှင်ဟုတ်ကဲ့အမတန်ကောင်းမွန်မွန်မြတ်တဲ့ Divine Tonight လောက်ဆောင်တဲ့မိသားစုပရာဟိတလုပ်ငန်းဖြစ်ပါတယ်နော် channel ဆိုတဲ့သောရရှင်ကလည်းစစ်ပွဲတွေဒီငိမ့်ငိမ့်ရေမရသေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုရေးလာတာပါ
တကယ်လို့များမြန်မာနိုင်ငံထဲမှာရှိတဲ့လူတွေအားလုံးကိုကိုနဲ့အမျှချစ်ရင်ဘာလို့နေတိုင်းတိုက်ပွဲဖြစ်နေတာပါလဲအခုလက်ရှိ NCA စာချုပ်ကိုကြည့်လိုက်စာချုပ်ချုပ်ထားရင်းနဲ့တိုက်ခိုက်မှုကတစ်ဖက်ဘယ်သူကယုံတော့မှာလဲဗျာပြည်သူတယောက်အနေနဲ့နိုင်ငံတော်ကိုမေးချင်ပါတယ်ကျေးဇူးပါ
တဲ့နှလုံးကြားကနန်းလေးတွေလေပေါ်ပေါ်လုံးလုံးထိုးရောက်တက်ခဲ့ပြီစင်မပြေတဲ့ဘဝအတွက်ငိုပါနဲ့ကလေးလေးရဲ့ဒီနေ့ကမလာတော့နောက်နေ့များစွာလဲစိတ်ချင်းမဲ့ပြောင်းလဲပြောင်းလဲသမျှဖြစ်ဖို့မလွယ်အိမ်မက်များမလာခဲ့No one is clear, yeah. Show me how to tell you, so I'll show you my way.
ပေါ်ပေါ်နေငငယ်လေးတို့တည်ဆူထားပါရဲ့ရှင်။တရင်တော့ညီမငယ်တယောက်ကလည်းငင်းငင်းစီစဉ်ပါတယ်မြမပြည့်တဲ့။ဒီနေ့တော့ပြည်သူတွေစီကိုငင်းငင်းရေးတရင်လေးတွေလည်းထောက်လွှင့်ပေးနိုင်တဲ့အခြေအနေကိုရောက်ချင်ပါတယ်ဆိုပြီးတော့အခုလိုဆူတောင်းလာပါတယ်။
မြန်မာပြည်ကမငြိမ်းချမ်းနိုင်တဲ့စစ်ပွဲသတင်းတွေအထူးသဖြင့်တိုင်းရင်းဒေသကနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့သတင်းတွေဒုက္ခသည်တွေအသက်ဘေးလူပြီးတော့ပြေးရတဲ့သတင်းတွေကိုတင်ပြရတဲ့အချိန်တိုင်းမှာစစ်ပြေးဒုက္ခသည်တွေရဲ့အတန်တွေစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့အတန်တွေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဘာကြောင့်တိုက်ရတယ်လဲဆိုတဲ့ပြောတဲ့အတန်တွေနောက်မြန်မာတပ်မတော်ဘက်ကလိုက်လံပြီးနယ်မြေရှင်းလင်းနေပါတယ်ဆိုတဲ့ထုတ်ပြန်ချက်တွေကြားရတိုင်းမြင်ရတိုင်းနားထောင်ရတိုင်းရင်ထဲမှာမကောင်းမဲနဲ့နာကျင်ထိခိုက်ပြီးစိတ်ထဲတော်တော်လေးမငြိမ်းချမ်းနိုင်ဖြစ်ရပါတယ်။ဒီတိုက်ပွဲစစ်မီးတွေကဘလို့မှမငြိမ်းနိုင်သေးပါဘူး။နှစ်ဖက်ပြောစကားတွေလည်းထက်လာပြီးစစ်ရေးနဲ့မဖြစ်ရှင်းပါဘူး။နိုင်ငံရေးနဲ့ဖြစ်ရှင်းကြမယ်။စကားဝိုင်းမှာတွေ့ကြမယ်ဆိုတဲ့ထုတ်ပြန်ချက်တွေကလည်းနံပါတ်အစင်တွေပဲများလာပြီးတော့သတင်းတင်ပြရတဲ့သူတွေမှာလည်းရက်စွဲတွေနေစွဲတွေဒါပြောင်းလာတယ်။ဖြစ်စဉ်တွေအဖြစ်အပျက်တွေကထပ်တူပဲဖြစ်နေတော့မယ်။စစ်ပြေးဒုက္ခတွေတွေပြည်သူတွေရဲ့အပူမီးတွေကမငြိမ့်နိုင်သေးပဲနဲ့တောက်လောင်နေကြဆဲပါပဲစစ်ရက်ပါစစ်ရက်ပါဆိုပြီးတော့ဆန္ဒထုတ်ဖော်ပြီးတော့ငြိမ်းချမ်းစွာပြောနေကြတဲ့ပြည်သူတွေမှာလဲအာခေါင်တွေလဲကွဲရင်တွေလဲကွဲနေကြပြီရင်ကွင်းပိုက်ကလေးလေးကိုပိုက်လူမမဲကလေးတွေကိုလက်ကနေဆွဲအသက်ကြီးတဲ့အဖွာအိုတွေကိုကြောကနေပိုးနေမကောင်းတဲ့လူမမာတွေကလဲကို့အသက်ဘေးကလွတ်အောင်ဒရွဆွဲပြီးတော့ပြေးအမျိုးသမီးတွေလဲမျက်ရည်တွေ့တွေ့ကြတိုင်းပြည်ကကြီးခနေရတဲ့အဖြစ်ဆိုးကနေပြီးတော့ခင်းလို့စေချင်ပါပြီပြည်ရင်းစစ်မီးကဆယ်စုနှစ်နဲ့ချီပြီးတောက်လောင်နေစေမှုအပူမီးတွေငြိမ်းပြီးတော့ဘဝတွေအေးမြရတဲ့ပြည်သူတွေရဲ့ငြိမ်းချမ်းရေးသတင်းငြိမ်းချမ်းရေးအတန်ငြိမ်းချမ်းရေးအဖြစ်အပျက်တွေကိုတော့ဘဝမှာတစ်ခါတစ်ခေါက်လောက်တော့တင်ပြခြင်းစမ်းပါတယ်ရှင်
။စောင်းလိုင်းရဲ့ယုံကြည်ချက်နဲ့လူဆိုတဲ့သချင်းလေးနားထောင်ကြည့်ကြရအောင်ပါ။ဒီနေ့မြန်မာနိုင်ငံပါဝင်ကဘာကြီးငြိမ်းချမ်းစေရမယ်ဆိုတဲ့ကိုစီရီမန်းချက်ပန်းနိုင်လေးတွေနဲ့အားလုံးကယုံကြည်ချက်တစ်ခုနဲ့စ조사ပြီးလှုပ်ဆောင်ရင်တော့ဒီနေ့မြန်မာနိုင်ငံငြိမ်းချမ်းရေးပန်းနိုင်ကိုရောက်ရမယ်လို့ပဲမျှော်လင့်မိပါတယ်နော်။
ဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုမေအစာနာမညာတာမထောက်ထားတဲ့ရက်စချင်းတွေကြုံတော့ခွေအာနေတဲ့လူအရှိကရကိုချိုးဆုံးရေးပစေတဲ့ငယ်ချင်းချင်းအမှန်တရားကိုယုံကြည်ချက်တွေကိုနောက်ဆုံးထွက်တဲ့တိုင်မဆုံးလို့လိုက်ပါနဲ့ We did not so လူသားများစွာလောကကြီးပေါ်ရှင်သန်စေမူတန်တွေတို့တချို့မကြတတ်တာတကယ်ရင်နာမိပါတယ်နှလုံးသားမရှိသလိုအတားတွေကြီးဆိုးလို့အဆုံးရောက်မသွားရအောင်ဝန်ချီသူလူသားတယောက်ဖြစ်နေပြောအောင်နေခွေဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုမေအစာနာမညာတာမထောက်ထားတဲ့ရက်စချင်းတွေကြုံတော့လေအာမေဒီလူရှိကရကိုချိုးဆုံးရေးစေတဲ့ငယ်ချင်းရင်အမှန်တရားကိုကြုံချစ်ချင်တွေကိုနောက်ဆုံးထွက်တတ်တာမဆုံးလုံးလိုက
်ပါမအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်နဲ့မက္ဆီကိုနယ်စပ်မြို့ Ciudad Juárez မှာနေထိုင်တဲ့မက္ဆီကန်အမျိုးသားတဦးဟာသူ့ရဲ့မွေးစင်းအရာအသက်120နှစ်ရှိနေပြီဖြစ်ပါတယ်အသက်80အရွယ်ခြေထောက်နှစ်ဖက်ဖြတ်ထားရတဲ့တရုတ်တောင်တက်သမားတူဟာပြီးခဲ့တဲ့တနင်္လာနေ့ကအေဝရတ်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါတယ
်မက္ကနဲမက္ကဆီကိုနယ်စပ်မြို့ဆူရက်ဝါရမ်မှာနေထိုင်တဲ့မက္ကဆီကိုအမျိုးသားတယောက်ဟာဆိုရင်သူ့ရဲ့မွေးစဉ်အရအသက်120နှစ်ရှိနေပြီဖြစ်ပါတယ်သူ့မွေးစည်းမှာ1896ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာမွေးဖွားခဲ့တယ်လို့ဖော်ပြထားပြီးတော့မျက်ပုံတင်တဲ့သူသက်သေပြနိုင်တာပါ။မြမလို့တွေ့မယ်ဆိုရင်တော့122နှစ်ရှိနေပြီဖြစ်ပါတယ်။သူ့ရဲ့အမျိုးသမီးကတော့ကွယ်လွန်သွားပြီဖြစ်ပြီးတော့ကလေး9ယောက်နဲ့မိန်းစ9ယောက်ရှိတဲ့အဖိုးကိုလည်းဖြစ်ပါတယ်။နှစ်ပေါင်း60ကျော်သူကြီးပင်ရမျိုးဖြစ်တဲ့ Martinez de la Torre de Veracruz မြို့မှာစီမင်းသားရရေးမှာလှုပ်လှုပ်ခဲ့ရတယ်ဖြစ်ပါတယ်။ကျမကြီးကောင်းဝင်ပြီးတော့မျက်လုံးသိမ့်မကောင်းတော့ပေမဲ့လေသူ့မွေးထားတဲ့ကြက်ကလေးတွေကိုပုံမှန်အစာကျွေးတတ်ပါတယ်။ခုချိန်မှာတော့သူ့ရဲ့သမီးဖြစ်သူတိုမာဆာဂါစီယာနဲ့အတူနေထိုင်တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့အသက်112နှစ်အရွယ်ဂျပန်အမျိုးသားတယောက်ကို ကမ္ဘာအသက်ကြီးဆုံးလူတစ်ယောက်အဖြစ်သိမှတ်ပြုခဲ့တာပါ။အဲ့မတိုင်ခင်တော့ဒီနှစ်တွင်မှာတည်ဆုံသွားတဲ့အသက်113နှစ်အရွယ်ရှိတဲ့စပိန်နိုင်ငံသားကိုကမ္ဘာအသက်ကြီးဆုံးလူတစ်ယောက်အဖြစ်သိမှတ်ပြုထားတာပါ။မှတ်တမ်းတွေရစစ်မှန်တယ်လို့အတည်ပြုနိုင်တဲ့ကမ္ဘာအသက်အကြီးဆုံးလူသားအဖြစ်ပြည်သက်နိုင်ငံသားဂျင်းလူးဝစ်ကတော့1998ခုနှစ်မှာတည်ဆုံသွားခဲ့တာဖြစ်ပါတယ်ရှင
်။အသက်80အရွယ်ရှိပြီဖြစ်ပြီးခြေောက်နှစ်ချောင်းဖြတ်ထားရတဲ့တရုတ်တောင်တက်သမားတဦးကပြီးခဲ့တဲ့တနင်္လာနေ့ကအေဝရက်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်။ရှဘိုးယူရီဟာခြေောက်နှစ်ဖက်မရှိပေမဲ့လည်းအေဝရက်တောင်ထိပ်ကိုရောက်ခဲ့တဲ့ပထမအဦးဆုံးတောင်တက်သမားမဟုတ်ပေမဲ့လည်းခြေောက်နှစ်ဖက်မရှိပဲတောင်ထိပ်ကိုရောက်ခဲ့တဲ့အသက်အကြီးဆုံးတောင်တက်သမားဖြစ်ပါတယ်။တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပြီးတဲ့နောက်မှာတော့သူ့ကိုတောင်ထိပ်ကနေနီပေါနိုင်ငံခက်မန်ဒူမြို့တော်ကိုရဟန်းရင်နဲ့ပို့ဆောင်ပေးခဲ့ရပါတယ်။ရှီဟာ1985ခုနှစ်တုန်းကအေဝရက်တောင်ထိပ်ကိုရောက်အောင်တက်ဖို့ကြိုးစားတဲ့အချိန်မှာနှင်းကြိုက်တဲ့ဒဏ်ရာကြောင့်သူ့ခြေထောက်နှစ်ဖက်ကိုဖျက်လိုက်ရတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့၅ချိန်မြောက်ကြိုးစားခဲ့တာဖြစ်ပြီးအမြင့်ပေပေါင်း2935ပေအမြင့်ရှိတဲ့အေဝရက်တောင်ထိပ်ကိုရောက်ခဲ့တာပါ။ဒီနှစ်အတွင်းမှာခြေထောက်နှစ်ဖက်မပါသူတွေမျက်စိမမြင်တဲ့တောင်တက်သမားတွေကိုအေဝရက်တောင်တက်ခွင့်ပိတ်ပင်ထားတာကိုနေပေါ်နိုင်ငံရဲ့အဆင့်မြင့်ဆုံးတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်မှာသူတောင်တက်ခွင့်ရရှိပြီးအခုလိုအောင်မြင်ခဲ့တာပါ။သူသားဖြစ်တဲ့ရှာတန်ပင်းကလည်းလေစိတ်မှလာရောက်ကြိုဆိုခဲ့ပြီးအဖေဖြစ်သူဟာသူ့ရဲ့သူရဲကောင်းတစ်ယောက်ပါပဲလို့ပြောခဲ့ပါတယ်။2016ခုနှစ်မေလ19ရက်နေ့ကမြန်မာနိုင်ငံသားတောင်တက်သမားနှစ်ဦးဖြစ်တဲ့ကိုပြည့်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့အေရက်တောင်ထိပ်ကိုအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့ကြပါတယ်။
ခုလာမဲ့ဂျွန်လအတွင်းမှာရုရှားနိုင်ငံမှာကျင်းပတော့မဲ့2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွင်းအသုံးပြုနိုင်တဲ့ဘောလုံးသမားဂျော်မော်ရီရဲ့ရာဘာမျက်နှာဖုံးတွေကိုမက္ကဆီကိုနိုင်ငံကုမ္ပဏီတစ်ခုကထုတ်လုပ်လိုက်ပါတယ်။မက္ကဆီကိုရာဘာမျက်နှာဖုံးထုတ်လုပ်သူ Grupo Ref ကကမ္ဘာနာမည်အကြီးဆုံးဘောလုံးသမား12ယောက်ရဲ့ပုံစံတူမျက်နှာဖုံးတွေကိုမိတ်ဆက်လိုက်ပါတယ်။အာဂျင်တီးနားဘောလုံးသမား Lionel Messi ပေါ်တူဂီဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုနဲ့ဘရာဇီးဘောလုံးသမားနေမာဂျူနီယာတို့ပါဝင်သလိုမက္ကဆီကိုနိုင်ငံသားတွေအကြိုက်များတဲ့မက္ကဆီကိုဘောလုံးသမားဂျာဗာချီချာရီတိုဟာနန်ဒက်စ်တို့လည်းပါဝင်ပါတယ်။နောက်ပြီးတော့ကနဝင်ဘောလုံးသမားတွေဖြစ်ကြတဲ့အာဂျင်တီးနားဘောလုံးသမားဒီယေဂိုမာရာဒိုနာနဲ့ဘရာဇီးဘောလုံးအကျော်မော်ပီလီတို့ရဲ့မျက်နှာဖုံးတွေလည်းပါဝင်ပါတယ်။မျက်နှာဖုံးတစ်ခုကိုအမေရိကန်ဒေါ်လာ13ဒေါ်လာလောက်ကျတင်မှာဖြစ်ပါတယ်ရှင်။
ကိုငင်းချမ်းနဲ့မအီတန်စင်တို့တင်ဆက်တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။ American ပြည်ထောင်စု Texas ပြည်နယ် Santa Fe အထက်တန်းကျောင်းမှာလူစုလူဝေးချင်းပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ73ဦးထိရှိလာတဲ့အကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူစံတဖေးလူမှုအတိုင်းဝိုင်းကြမှာတော့ဝမ်းထဲချေကွဲနေကြပါတယ်။လွှတ်တော်မှရန်ဒီဝက်ပနာကတော့စီးလုံးညီညွတ်မှုနဲ့အထူးတကားကြော်လွှားကြဖို့မနစ်စနေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းထားပါတယ်။ကျူဘာနိုင်ငံမှာတောက်ကြံနေတုန်းကလင်းရင်ပြတ်ကျခဲ့ပြီးလင်းရင်ပေါ်ပါတည်ဆုံးသွားတဲ့သူတွေအတွက်တနိုင်ငံလုံးချေကွဲဝမ်းနည်းမှုအဖြစ်နှစ်ရက်တာသတ်မှတ်ထားပါတယ်။တောက်ကြံနေကလင်းရင်ပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ဆီကိုကခီးတဲ့တချို့အပါအဝင်လူပေါင်း109ဦးတည်ဆုံးခဲ့ရပါတယ်။အသက်ရှင်ကျန်ရစ်တဲ့၃ဦးဟာလည်းအပြင်းထန်ဒဏ်ရာရထားပြီးဆေးရုံမှာကုသနေရပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးကသဘုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေအစ္စလာမ်မစ်အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေတဲ့အကြောင်းဆီးရီးယားရေစောင့်ချီအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိန်းချုပ်လာနိုင်မှာလည်းဖြစ်ပါတယ်။ရမ်ဘုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆက်လို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလုံငွေပြနေတဲ့ကိစ္စကိုတိတိတတ်တာရှော့ချနိုင်ဖို့ခြေလှမ်းရက်တွေကိုအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့နှစ်ဖက်စလုံးကပြောဆိုထားပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 58တို့ကနေအတန်လွင့်ခဲ့တာဖြစ်ပါတယ်။တောတာရှင်အားလုံးဘေးပရာကင်းဝေးပြီးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျမအမြသင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome to